ကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာ2020ရွေးကောက်ပွဲမှာအနိုင်ရပြီးပြည်သူ့လွတ်တော်တဲကိုရောက်ခဲ့ရင်ဖွဲ့စည်းပုံအခြေခံဥပဒေသစ်ရေးဆွဲရေးကိစ္စကိုအဓိကဦးစားပေးအကောင့်ထဲပေါ်သွားမယ်လို့ရန်ကုန်တိုင်းကွန်မှုမြို့နယ်မှာ NLD ခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်နဲ့ထိတ်တိုက်ရှင်ပြိုင်မဲ့ UNDP ပါတီဥက္ကဋ္ဌဦးဒေးဗစ်လှမီကပြောကြားလိုက်ပါတယ်ဒါပေမဲ့ဒေါ်အောင်ဆန်းစုကြည်ကိုအနိုင်ရပါမလားဆိုတဲ့အပေါ်မှာတန်တရားဝင်နေသူတွေလည်းရှိကြောင်းကိုတင်ပြခြင်းပါတယ်ရန်ကုန်တိုင်းကွန်မှုမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်နေရာအတွက်ဝင်ရောက်ရှင်ပြိုင်ဖို့ညီညွတ်သောတိုင်းသားလူမျိုးများဒီမိုကရေစီပါတီ UNDP ရဲ့ဗဟိုအလို့မှုဆောင်အဖွဲ့ကသူ့ကိုရွေးချယ်တောင်းဝန်ပေးခဲ့တာဖြစ်တယ်လို့ UNDP ဥက္ကဋ္ဌဦးဒေးဗစ်လှမီက VOA ကိုရှင်းပြပါတယ
်။ကွန်မှုကယူကပဲဝင်ပြိုင်ရတဲ့အကြောင်းရင်းကတော့ကွန်မှုတိစားမှရှိတဲ့ဒီလူတို့ရဲ့လူသားချင်းတွေကလည်းသူတို့အနေနဲ့ဟာလာလက်ရှိအခြေအနေပေါ်မှာသူတို့အားမရတဲ့အကြောင်းတွေလည်းရှိတယ်။သူတို့မျှော်လင့်ထားသလိုလည်းဖြစ်လာတဲ့အတိုင်းဒါတွေလည်းရှိတဲ့အခါကျတော့ဒီနေသားပေါ်မှာတခြားသောနိုင်ငံရေးအားစုတွေကိုလည်းမျှော်လင့်တဲ့အပိုင်းလေးရှိတယ်။ရှိတဲ့အတွက်ကျွန်တော်တို့ကဒီပြည်သူလူထုရဲ့လူသားချက်ရှိနေတဲ့နေရာတစ်ခုမှာဝင်ရောက်ရှင်ပြရင်ကျင်တော့ဒါကျွန်တော်တို့အနေနဲ့နိုင်ငံရေးအရကိုယ့်တက်လည်းအများကြီးအားသာချက်ရှိတာပဲဆိုပြီးတော့အဲ့အတွက်ကိုကျွန်တော်တို့ EC ကသုံးသပ်တာပေါ့သုံးသပ်ပြီးတော့နောက်ဆုံးကော်မူကိုသွားပြိုင်ပါဆိုပြီးကော်မူကိုကျွန်တော်ရွေးလိုက်တာပဲ။ဒါကြောင့်ကျွန်တော်ကော်မူကိုဝင်ရမှာခင်ဗျ
။တကယ်တော့ကော်မူမျိုးနယ်ရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟာ2020ကြားပြရွေးကောက်ပွဲမှာရော2015အထွေထွေရွေးကောက်ပွဲမှာပါ NLD ပါတီခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်အနိုင်ရထားတဲ့နေရာလေးဖြစ်ပါတယ်။ဒါပေမဲ့ NLD အစိုးရရဲ့တတန်းအတွင်းဖွဲ့စည်းပုံအခြေခံဥပဒေအရေးနဲ့ညဉ့်ညမ်းရေးလိုကိစ္စတွေမှာလှုပ်သွင်းလှုပ်ထိုက်တာတွေမလုပ်ခဲ့တာကိုအားမရလို့ကိုယ်တိုင်ကပါတီထောင်ပြီးရွေးကောက်ပွဲဝင်တဲ့အထိဖြစ်လာရတယ်လို့ UNDP ပါတီဥက္ကဋ္ဌဦးဒေးဗစ်လှမြစ်ကသူ့ခံယူချက်ကိုပြောပါတယ
်။အရေးကြီးအချက်ကတော့ကျွန်တော်တို့က2008ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာကိစ္စရဲ့ဗျ။အော်ဒီဖွဲ့စည်းပုံအခြေခံဥပဒေကကျွန်တော်နိုင်ငံရဲ့တိုးတက်ရေးကိစ္စ၊အကြောင်းလဲရေးကိစ္စမှာအဓိကအဟံအတားပဲ။အခုအခါကျွန်တော်တို့မြင်တွေ့နေရတဲ့ကိစ္စကတော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုတဲ့ခေါင်းစဉ်အောက်ကနေသွားတာကိုတွေ့ရတယ်။အဲ့ဒါဖွဲ့စည်းပုံအခြေခံဥပဒေကိုပြင်မယ်ဆိုတဲ့လမ်းကြောင်းနဲ့သွားနေကြတဲ့ကာလပတ်လုံးကျွန်တော်တို့လူကျင်တဲ့နိုင်ငံမျိုး၊စစ်နေမျိုးတခုဘယ်တော့မှရောက်ရှိအကြောင်းမရှိဘူး။အဲ့တော့ဒီနေ့ဖွဲ့စည်းပုံအခြေခံဥပဒေတခုကိုအတိတ်ပြန်လဲရေးဆွဲတာကအကောင်းဆုံးဒီလမ်းဖြစ်နေမယ်လို့ကျွန်တော်တို့ယုံကြည်တယ်။အဲ့ဒါတွေကိုလုတ်တက်လုတ်ထက်တဲ့အလုပ်တွေကိုမလုတ်နိုင်တဲ့အခါကျတော့ကျွန်တော်ကိုယ်တိုင်ပဲဝင်လုတော့မယ်ဆိုပြီးတော့ဒီနေ့ဒါကျွန်တော်တို့လွှတ်တော်အခင်းကြီးကိုကျွန်တော်တို့ဝင်ရောက်လာခြင်းဖြစ်တယ်။နောက်တစ်ခုကဒီငင်းငင်းနဲ့ပတ်သက်တဲ့ကိစ္စလေးကျွန်တော်တို့ချုပ်တင်ကတ်တက်ချက်မရှိဘဲနဲ့တွင်င်းနေတာပြီးလွတ်လပ်လက်လက်ချင်းချင်းညီနိုင်တဲ့ငင်းငင်းမျိုးကိုပဲကျွန်တော်တို့သွားကြည့်ခြင်းနဲ့ဖြစ်စီခြင်းနဲ့ချင်းနေပွဲတွေဒါမှလည်းတစ်ခါတည်းအဖေးယူတွေညီနိုင်မှုတွေလုပ်လို့ရမယ
်။ဖွဲ့စည်းပုံအခြေခံဥပဒေကိုအစ်တရေးဆွဲမယ်ဆိုရင်ဒီ2008ဥပဒေကိုစတင်ရေးဆွဲခဲ့တဲ့တမရော်အင်အားစုနဲ့ထိတ်တိုက်ဖြစ်လာနိုင်စရာအကြောင်းရှိပေမဲ့ဒါကိုရင်ဆိုင်ကြော်လွှားသွားမယ်လို့ဦးဒေးဗစ်လှမြေကပြောပါတယ
်။အဲဖွဲ့စည်းပုံအခြေခံဥပဒေအတိတ်ရေးမယ်ဆိုရင်တော့ဖွဲ့စည်းပုံအခြေခံဥပဒေကိုကာကွယ်မဲ့ပုဂ္ဂိုလ်များနဲ့တော့ထိတ်တိုက်တွေ့နိုင်တာပေါ့ဗျာ။ဒါ့ပေမဲ့ကျွန်တော်ကလုတ်တက်လုတ်ထက်တဲ့အလုပ်ကိုလုပ်ရမှာ။အဲလုတ်တက်လုတ်ထက်တဲ့လုပ်ရမှာကိုထိတ်တိုက်တွေ့မှာဆိုလို့ရှောင်မယ်ဆိုရင်ဒီအဝင်းဝိုင်းတွေကိုလာကြတော့အကြောင်းမရှိတော့ဘူး။ပြည်သူလူထုအကျိုးတိုင်းပြည်တဲ့အကျိုးတွေဆိုလို့ရှိရင်ဘယ်လိုပဲဖြစ်ဖြစ်ကျွန်တော်တို့ရင်ဆိုင်ရမှာပဲရှောင်လဲသွားလို့မရဘူး။
ဒေါ်ဆန်းစုကြည်ရဲ့နေမည်ဖြစ်တဲ့ကော်မူးမြို့နယ်မှာအောင်းနိုင်စရာအခြေအနေတွေရှိနေတာကြောင့်လဲဒီမြို့နယ်ကိုရွေးချယ်ရှင်ပြန်ရခြင်းဖြစ်တယ်လို့ဦးဒေးဗစ်လှမြေကတွက်ပြပါတယ
်ကျွန်တော်တို့ကလည်းယူကော့ဘွဲဝင်ပြိုင်နေဆိုတဲ့ကတကယ်ပဲယူကော့ဘွဲကိုအနိုင်ရရှိအောင်ဆောင်ရွက်မယ်ဆိုပြီးတော့ကျွန်တော်ဝင်လာတာဗျပို့ပို့ဆားဆားနဲ့ဝင်ပြိုင်ခြင်းမဟုတ်ဘူးပေါ့နော်ကော်မူးမြို့နယ်နဲ့ကျွန်တော်တို့နဲ့ကတော့ပါတီဆောင်မှယူကော့ဘွဲဝင်မှဖြစ်ပြတာမဟုတ်ဘူးခင်ဗျအဲ့ဒီမှာကော်မူးမြို့နယ်မှာကျွန်တော်တို့ကဘာတွေလုပ်ထားလဲဆိုတော့လူငယ်တဲ့6နှစ်လောက်ကလူငယ်အဖွဲ့အချင်းရည်ရည်အချင်းအကုန်ကျွန်တော်တို့တည်ဆောက်ပြီးသားရှိတယ်။နောက်တစ်ခါကျွန်တော်လူခွင့်ရေးချိုးဖောက်တဲ့ကိစ္စရက်တွေကိုလိုက်လံချင်းချင်းတဲ့ကိစ္စလေတမားလေးလေသိန်းခံမြေသိန်းခံကိစ္စတွေကိုလိုက်လံချင်းတဲ့ကိစ္စတွေကကော်မှုမျိုးနယ်မှာအကုန်လုံးကျွန်တော်တို့ကအချင်းတွေတည်ဆောက်ထားပြီးသားရှိတဲ့ကော်မှုဒေသနဲ့ကျွန်တော်တို့ကလုံးဝအစိမ်းဘူးပေါ့နော်။ကျွန်တော်တို့ဒီလုဆောင်ချက်ကိုလည်းကော်မှုဒေသကတော်တော်များများတည်တယ်။ဟိုးရွာတွေအထိတည်တယ်။အဲ့တော့ကျွန်တော်တို့ဒီရုပ်ောက်ဘဲဝင်လာတဲ့ခါကျတော့လူစောက်ခံမှုတွေရနိုင်တယ်ကျွန်တော်တို့နိုင်သွားနိုင်တယ်ဆိုတဲ့ယုံကြည်မှုတော့ရှိရဲ့အဲယုံကြည်မှုတွေအတိုင်းပဲဒါကျွန်တော်တို့ဝင်ရောက်ချိန်မဲ့လာခြင်းဖြစ်ပါတယ်ခင်ဗ
ျ UNDP ပါတီဥက္ကဋ္ဌတူအနေနဲ့ကော်မူးမြို့နယ်မှာဒေါ်အောင်ဆန်းစုကြည်ကိုရှင်ပြိုင်အနိုင်ရဖို့အလားအလာကဘယ်လိုရှိမှာပါလဲအမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ်ကနိုင်ငံရေးလှိလသုံးသက်သူဒေါက်တာတင့်ဆွေကအခုလိုမြင်ပါတယ
်တဲ့တဲ့ပုံမှန်လင်းလင်းအမှန်တမ်းပြောရရင်တော့ဟိုဒေါ်အောင်ဆန်းစုကြည်ကိုကြော်ပြီးနိုင်စရာပဲကိုယ်စလဲလောက်မှမရှိပါဘူးဘသူပဲဖြစ်ဖြစ်ပေါ့နော်ခုတင်ပြတဲ့ကိုယ်စလဲတွေတဲ့ပိုးပြီးကြီးကျယ်တဲ့ပိုးပြီးချမ်းသာတဲ့ပိုးပြီးလူပြီးများတဲ့လူတွေလာလေနိုင်နိုင်မယ်လို့ကျွန်တော်တော့မထင်ဘူးပေါ့နော် အာဘာပြောလဲဆိုတော့တိရတဲ့ဒေါအောင်ဆန်းစုရဲ့အရှိအဝါဟာဒီနေ့အထိဟိုကြမသွားပဲနဲ့နော်အရင်တည်းတော့မရောဘူးလို့ကျွန်တော်ထင်တယ်ဒါကြောင့်ဒီနေ့ကလာမှာတော့သူတို့ကြောအောင်လုပ်နိုင်မယ်လို့မဆန်နိုင်ရှင်တွေကယုံမယ်လို့ကျွန်တော်ကတော့မထင်လို့အဲ့လိုပြောတာဖြစ်ပါတယ်ခင်ဗျဥဒေဝေလမြေဟာ
NLD Party ဝင်ဟောင်းတဦးဖြစ်ပြီး1960ရွေးကောက်ပွဲတုန်းက NLD Party ရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်အဖြစ်အရာဝတီတိုင်းငပူတော်မြို့နယ်ကနေရွေးချယ်ခံခဲ့ရတဲ့အမတ်ဟောင်းတဦးလည်းဖြစ်ပါတယ်2020ရွေးကောက်ပွဲအတွင်းကွန်မူမြို့နယ်မှာပြည်သူ့လွှတ်တော်အတွက်မဲဆန္ဒနယ်မြေတနေရာအမျိုးသားလွှတ်တော်အတွက်တနေရာနဲ့ရန်ကုန်တိုင်းဒေသကြီးလွှတ်တော်အတွက်နှစ်နေရာဝင်ပြိုင်ခွင့်ရှိကြတာပါပြည်သူ့လွှတ်တော်ကိုယ်စားလှယ်နေရာအတွက် NLD ပါတီကဒေါအောင်ဆန်းစုကြည် UNDP ပါတီကဦးဒေးဗစ်လှမင်းနဲ့ Orchid Hotel စီးပွားရေးလုပ်ငန်းရှင်ဦးထေးအောင်တို့ဝင်ပြိုင်မှာဖြစ်ပြီးစစ်အစိုးရလက်ထက်လူအခွင့်အရေးတက်ကြွလှုပ်ရှားသူလက်ရှိမှာလေသမားရေးဆောင်ရွက်နေတဲ့မတ်ဆုစုနှွေကတော့ရန်ကုန်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်အဖြစ်ဝင်ရောက်ရှင်ပြန်ကြမှာဖြစ်ပါတယ်ခင်ဗျာ